2012ခုနှစ်ဇွန်လ16ရက်စနေနေ့အမေရိကန်မြန်မာဗုဒ္ဓဘာသာအသင်းကြီးတရှိရာလောကချမ်းသာဘုရားကျောင်းမှာစနေနေ့တိုင်းဆင်းရဲခြင်းပါမြဲဖြစ်တဲ့ညနေတရားပွဲမှာယနေ့ဟောယူကြဟောကြနာကြဒီညိုးကြထိုတရားအားလျော်စွာကျင့်သုံးကြတဲ့တရားတော်ရဲ့အမိကဘာကြောင့်လာလာလဲလို့အဲ့လိုနာမည်ပေးကြအောင်နော်ဘာကြောင့်လာလာလဲဆိုတာမျိုးမြတ်စွာဘုရားရှင်ဂုရုမြတ်ကမဟာဝဂ္ဂတန်ရုပ်ပါဠိတော်အဝိဇ္ဇာဝက်ကိမတ်တိယတုတ်တံမှာမြတ်စွာဘုရားပြောထားတဲ့စကားလေးကိုတရားတော်ကိုအခြေခံပြီးတော့ဒီနေ့ဘာကြောင့်လာတာလဲဆိုတာလေးကိုခေါင်းစဉ်နဲ့ပြောကြဦးဇင်းတို့နိုင်ယူကြည့်ကြတာပေါ့ကိမတ်တိယဆိုတဲ့ဒီတုတ်တံရဲ့နာမည်ကိုကကိမတ်တိယဆိုတာတရားကြီးတို့တက္ကမကြီးတို့အားလုံးဘီဓမာရီတက်စာရီတက်ထားတာဆိုတော့တပုတ်ချင်းခွဲတက်လောက်တယ်ကိမတ်တိယဆိုတာကိအတ္တိယမကတိတိတိနေကဟိကြီးဖြစ်သွားပြီးတော့ကိလို့ဖြစ်သွားတယ်လုံးကြီးတည်ရဲ့ပင်နာလေးမှာတိတိတိနေကဟိကြီးဖြစ်သွားတယ်အဲ့ဒါကိလို့ထွက်လိုက်တယ်မကမရှိတော့ဘူးမမှရှိတဲ့အာလေးကဘုရားမှာအတ္တိယဆိုတဲ့အဲပါဠိလေးဖြစ်သွားတယ်ဆိုတော့ကိန်းဆိုတာကဘာကြောင့်အဋ္ဌိယဆိုတာအကျိုးဘယ်အကျိုးမှလာတာလဲတနည်းအားဖြင့်ဗမာလိုဘာကြောင့်လာတာလဲဘယ်အကျိုးမှပေါ့နော်မြတ်စွာဘုရားရှင်ဘုရောမြတ်တုတ်တန်ရဲ့နာမည်ကိုပေးထားတာကဘယ်အကျိုးမှဆိုရဲခေါင်းစဉ်ကလေးပေးထားတာဒါကြောင့်ဘုရားရှင်ဘုရောမြတ်ပေးထားတဲ့အတိုင်းလည်းပဲခေါင်းစဉ်ကိုပြောလို့ရပါတယ်ဘယ်အကျိုးမှလာတာလဲဒီစကားလေးနဲ့ဦးဇင်းတို့ပြောကြအနိုင်ယူကြည်ညိုကြရအောင်နော်ဆိုတော့ဘုရားမဟောခင်တရားမနာယူခြင်းမှာတရားပိုင်ရှင်းဖြစ်တော်မူတဲ့မြတ်စွာဘုရားအားဦးဇင်းတို့အတူတူကရှိခိုးကြဆိုရဲ့ဦးဇင်းကရှိကရှိခိုးမယ်နောက်ကတရားတက္ကမအပေါင်းတို့ကောင်းလို့ကလည်းပဲလိုက်ပြီးတော့ရှိခိုးပူဇော်ကြနော်ဒောဒကင်းယံစေဤတန်၍သောတာကင်းစင်သော
တာကင်းစင်
ဘုရားရှင်ကို
ဘုရားရှင်ကို
ယုံကြည်မြတ်လို
့ယုံကြည်မြတ်လို့
လက်ဆုံးမူ
လက်ဆုံးမူ
ရှိခိုးပါ၏ဘုရား
ရှိခိုးပါ၏ဘုရား
လောဘကင်းရန
်လောဘကင်းရန
်စေဤတန်၍
စေဤတန်၍
လောဘကင်းစင
်လောဘကင်းစင
်ဘုရားရှင်ကိုတရားဓမ္မအပေါင်းသူတော်ကောင်းတွေလည်းပဲမ မြတ်စွာဘုရားရှင်ရှိရာကျောင်းတော်ကိုမကြမကြာသွားရောက်ကြတယ်။အဲဒီအခါမှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ရှိရာဌာနကိုသွားတာမြင်ကြတဲ့သာသနာပပုဂ္ဂိုလ်ကြီးသာသနာပပုဂ္ဂိုလ်ကြီးဆိုတာတပြူတည်းနေပေမဲ့တရွာတည်းအတူနေပေမဲ့မြတ်စွာဘုရားရဲ့တပိသံတန်ခါမဟုတ်တဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားကိုကြီးညိုဥပွေကြတာဥပွေတဲ့ဥပွေတာမဟုတ်တဲ့ပုဂ္ဂိုလ်ကြီးသာသနာတော်မှာအပဖြစ်တဲ့ပုဂ္ဂိုလ်ကြီးကမြတ်စွာဘုရားရှင်ကိုတော်မြတ်ဇီဟူကျောင်းတော်ကိုသွားတဲ့တရားဓမ္မတွေကိုမြင်တဲ့အခါမှာမိကြတယ်သင်တို့ကဘယ်အကျိုးအတွက်ရည်ရွယ်ပြီးတော့မြတ်စွာဘုရားရှင်ရှိရာကျောင်းတော်ကိုသွားကြတာလဲလို့မိခဲ့ဘူးတဲ့ဟိုတုန်းကသာသနာပပုဂ္ဂိုလ်ကြီးကဒီကိဒီကံမှာလည်းပဲရှိပါလိမ့်မယ်တရားဓမ္မတို့အလုပ်တွေပြက်ခံပြီးတော့ဘုန်းကြီးကျောင်းဂန်ကြီးကိုလာခဲ့ကြတယ်မိသားစုကိစ္စတွေကိုထားခဲ့ပြီးတော့အိမ်မူကိစ္စတွေကိုထားခဲ့ပြီးတော့ဘုန်းကြီးကျောင်းဂန်ကြီးကိုလာရောက်ကြတယ်မိမိမိသားစုတွေကလည်းပဲမိချင်းမေးလိမ့်မယ်မိမိနဲ့ဆက်ဆက်တဲ့ပုဂ္ဂိုလ်တွေမိမိအပေါင်းအသင်းတွေမိမိပတ်ဝန်းကျင်ကပုဂ္ဂိုလ်တွေကလည်းပဲဘာကြောင့်နေတော့မကြာခဏဘုန်းကြီးကျောင်းကိုตวานีจาดาเลยဆိုတော့မိကုံမျိုး question မျိုးဘယ်သူကြားဘူးဘယ်သူရဘူးတော့
ကြားဘူးပါလေ
ခင်ဗျာတက္ကະဓမ္မတို့တော်တော်များများကြားဘူးကြားလိမ့်မယ်ဒီမိကုံလေးเนาะဒီတော့ဒီမိကုံလေးကိုအပြည့်မှန်ရဖို့ဘုရုံးကသာသနာတော်တွင်ကမြတ်စွာဘုရားရဲ့တပိသာတန်ဃာတော်တွင်နဲ့အတူတကွာတပိယင်းတက္ကະယင်းဖြစ်တဲ့တက္ကະဓမ္မအပေါင်းသူတော်ကောင်းတွေဖြေချတဲ့အဖြေနဲ့ယခုခေတ်ကာလသာသနာတော်တွင်မိင်းနေထိုင်ကြတဲ့တန်ဃာတော်တွင်ဒီတန်ဃာတော်တို့နှင့်တကွာဘုရားရှင်ကိုယ်တော်မြတ်အမှုထားပြီးတော့ကုွယ်ကြတဲ့ကုသိုလ်ပြုလုပ်ကြတဲ့တရားဓမ္မတွေအပြည့်ညှိကြအောင်နော်အပြည့်ညှိကြအောင်ဘုရုံးကမြတ်စွာဘုရားရှင်ကိုယ်တော်မြတ်ရှိစဉ်ကာလကဘုရားကျောင်းတံကိုသွားတဲ့တရားဓမ္မတွေကိုမေးတရားဓမ္မတွေကိုမေးတဲ့သာသနာ့ဘပုဂ္ဂိုလ်တွေကမေးတဲ့အမေးကိုသာသနာတွင်ပုဂ္ဂိုလ်တွေကမြတ်စွာဘုရားရဲ့တပိတရားဓမ္မတွေဖြေချားခဲ့တာလေးကိုနားထောင်ကြည့်အောင်နော်ဦးဇာမေရလို့တရားလေးလုပ်လာတယ်ဆိုတော့အဲ့ဒီမှာမေးတဲ့အခါတေတံအညတ်ဒိဋ္ဌိယာနံပရိဘာဇဂနံဧဝံဗျာကရောမဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတဲ့တပိတော်တို့မြတ်စွာဘုရားရှင်ရှိရာကျောင်းတော်တို့လာတဲ့အခါတိုင်းအချမ်းသောသာသနာ့ဘပုဂ္ဂိုလ်တွေကတပည့်တော်တို့ကိုမြင်ပါလိမ့်မယ်ဗျာတဲ့အဲ့လိုမြင်တဲ့အခါတပည့်တော်တို့ကိုမေးတယ်တဲ့မင်းတို့ကဘာကြောင့်မြတ်စွာဘုရားရှင်ရှိရာအကြောင်းတော်တို့မကြာခဏသွားနေကြတာလုံးလို့မေးပါလေဗျာတဲ့အဲ့ဒီလိုမေးတဲ့အခါမှာတေတန်အညတ်ဒိဋ္ဌိယာနံပရိဘာဇဂနံအေဝံဗျာကရောမှာတပည့်တော်တို့ဒီလိုဖြေကြားခဲ့တယ်ဗျာဘယ်လိုဖြေကြားခဲ့လဲ
ဒီလို
ဖြေတာပဲဒီလိုဖြေတာဘယ်လိုလဲအပြေမပါနေဘူးဒီလိုကဘယ်လိုလဲဖြေတော့မယ်ဖြေတော့မယ်ကဲဒကမကြီးတို့ကိုမေးခဲ့ရင်ဘယ်လိုဖြေမျိုးဒကမကြီးတို့အရင်မေးကြည့်အောင်ကဲဒကမကြီးတို့လောကချမ်းသာဘုရားကျောင်းကိုလာပြီးတော့သင်တန်းနေကြတယ်တရားတွေနာယူကြတယ်ဒကမကြီးတို့အချင်းပိုနေလို့လားကျောင်းမှာလာပြီးတော့ဘာလဲဒကမကြီးတို့စားရတော့ရလို့လား
ဟု
တ်ပါဘူး။ဒီလိုမသားအောင်ပြောပါဘူး။ဒါကမကြီးတို့ဒီမှာပါပျော်ပွဲစားတာလ
ား။ဟုတ်ပါဘူး
။ဘာကြောက်လာလဲ။ကုသိုလ်စိ
တ်နဲ
့။ကုသိုလ်စိတ်နဲ့နော်။ကုသိုလ်စိတ်နဲ့လာခဲ့ကြတာ။ကုသိုလ်စိတ်တက်တက်တည်းမဟုတ်သေးဘူး။တခြားပါအောင်မကြီးရဲ့ချက်။မသ
ိ
သေးရှာ။အေး။ဒါကမကြီးတို့ပါလေ။ကုသိုလ်စိတ်နဲ့လာတာပါလို့ခြင်းရင်လည်းပဲဦးဇင်းတို့ခုခေတ်ကာလအရာလုံတော့ပါလေ။နော်လုံတော့ပါလေ။ဒါပေမဲ့မြတ်စွာဘုရားရှင်ကိုရောမြတ်ရဲ့သာသနာယင်းသာသနာဥကာလကတပည့်ကြီးဖြေးချတဲ့ဖြေးထားတဲ့အဖြေလေးတိတ်မထူပါဘူးမတင်မြေးပါလေဒါပေမဲ့နားထောင်ကြည့်ရအောင်နော
်
မထူပါဘူးဒကမကြီးတို့ကလည်းပဲဘုရားရဲ့သက်တော်ထင်ရှားရှိခဲ့မယ်ဆိုလို့ရှိရင်တကယ်လက်ရင်းတကာလေးဒကမလေးနေပါပါဒီကနေ့ဒီအောင်ဇွဲရှိတဲ့ပုဂ္ဂိုလ်လေးဆိုတော့နော်ဟုတ်ပြီခဲ့ဦးဇင်းတို့နည်းနည်းကြိုးကြည့်ကြအောင်နော်ဘုရားရှင်ကိုယ်တော်မြတ်ထံကိုလာရောက်ကြတဲ့ပုဂ္ဂိုလ်လေးမိတဲ့အခါတိသာတန်ဃာနဲ့တပိတ္တကဓမ္မတိအတူတကွာတခွန်နေသောစကားကိုအတူတူသဘောတူညီစွာဖြေခဲ့တာလည်းရှိတယ်ဒုက္ခတခေါ်အဝ တိညတ်ထံဘဝတိဗျာမစရိယံဟုတတိတပည့်ချင်းပြန်ပြောမယ်ဒုက္ခတာခေါ်အာဟုသောဒုက္ခဆိုတာသိရနော
်
ဒုက္ခတာဒုက္ခရဲ့ဒုက္ခဤအဲ့လိုအဓိပ္ပာယ်ထွက်တယ်သူကအဲ့ဒါကဘုဘကတာသူကဒုက္ခဤဆိုကြတော့တတ်သွားတမတ်တဗရာတန်ထွက်တယ်ဆိုတော့ဒုက္ခတာခေါ်အာဟုသောပရိညတ်ထံဘဂဝတိပရိညတ်ထံသိလားပရိညတ်ထံဆိုတာပိုင်းခြားပြီးတော့ပြပါလေတဒိုင်းတို့တကမိုင်းတို့ဟောလားပြပါလေဒီစကားလေးပရိညတ်ထံပိုင်းခြားပြီးတော့ဘဂဝတိဗျာမစရိယံဟုတ်တည်းမြတ်စွာဘုရားရဲ့အကျင့်မြတ်တွေကိုကျင့်မှုဒါသူ့ရဲ့ပါဠိရဲ့တပိုင်းချင်းရဲ့အဓိပ္ပာယ်ကပြောရင်တော့ဒါပဲဒါကိုဦးဇင်းတို့ပြောကြည့်အောင်ဒုက္ခတာဒုက္ခကြီးရဲ့အာဟုသောငါရှင်လို့အာဟုသောဆိုတာကတော့သူစောစောကပြောတဲ့သာသနာပပုဂ္ဂိုလ်တွေကအာမိတဲ့အခါမှာအဲ့ဒီပုဂ္ဂိုလ်တွေကိုငါရှင်လို့ခေါ်လိုက်တာပေါ့ငါရှင်လို့အာဟုသောငါရှင်လို့ဒုက္ခတာဆင်းရဲဒုက္ခဤဟုတ်လားဆင်းရဲဒုက္ခဤအဆုံးကိုဗျမစရိယံဒုက္ခတာဆင်းရဲဒုက္ခဤပရိညတ်ထံပိုင်းခြား၍သိခြင်းအကျိုးငါတဲ့ဘဂဝတိမြတ်စွာဘုရားဤဗျမစရိယံညတ်သောအကျင့်ကိုဘုဒ္ဓတိငါတို့ကျင့်သုံးနေကြတယ်အဘိဓေကအဖြောင်ပြောလိုက်ရင်ဒုက္ခရဲ့အပိုင်းအခြားကိုငါတို့သိဖို့အတွက်ကျင့်သုံးမှုအတွက်မြတ်စွာဘုရားကြောင့်ကိုတွားကြတယ်တကယ်မို့လို့ရှင်းလားရှင
်းပါတယ
်မရှင်းရင်ထပ်ပြောမယ်ဒုက္ခကိုပိုင်းခြား၍သိခြင်းကမြတ်စွာဘုရားရဲ့ကြောင့်လို့တွားတယ်သိဖို့ကကျင့်မှရမှာဟုတ်တယ်မလားနော
်
တကယ်လို့တကယ်မို့လို့သိဖို့ကသိဖို့ကကျင့်မှရမယ်ဆိုတဲ့ဟာလေးကိုဦးဇင်းနည်းနည်းပြောချင်သေးတယ်ဒီနေ့ကညာတော့အားဖြင့်ဦးဇင်းတို့ကစာရီကိုဖတ်ပြီးတော့ဒုက္ခရဲ့သဘောတရားလေးတွေမသိရဘူးလား
သိရပါဘူ
းတရားတွေနာကြားပြီးတော့လည်းပဲဒုက္ခရဲ့သဘောတရားလေးတွေမသိရဘူးလား
သိရပါဘူ
းဆရာတော်တန်ဃာတို့တွေဟောတယ်ဦးဇင်းတို့အင်တာနက်တွေကနားတယ်စီဗီတွေကနားတယ်ယခုကဲ့သို့ဦးဇင်းတို့ဘုန်းကြီးကျောင်းကံကိုလာရောက်ပြီးတော့နားတယ်ဆရာတော်တွေတန်ဃာတွေဟောကြားလို့ဒုက္ခရဲ့သဘောတရားတွေမသိရဘူးလား
သိရပါဘူး
ဒါပေမဲ့လို့တကယ်သိစေချင်တာကမိမိကိုယ်တိုင်စူးစမ်းရှုမှတ်ပြီးမှဒီဒုက္ခရဲ့သဘောတရားကိုသိတာကမှတကယ်ဒုက္ခရဲ့အစင်းရဲ့ချင်းသဘောတရားအမှန်ကိုတခါကြီးတို့တခါကြီးတို့သိမှာနော
်
ဒါကြောင့်ဘာကြောင့်သွားတာလဲဆိုတော့ဒီလိုတရားတွေကိုသိဖို့ကျင့်သုံးမှုအတွက်ငါတို့ဘုန်းကြီးကျောင်းကံကိုသွားတာဟဲ့ဟုတ်ရလ
ား
ဒါသလို့ရှိရင်တခါကြီးတို့တခါကြီးတို့အဖြစ်အတူတူတညီတညာနဲ့ရသွားနိုင်တယ်နော်ဆိုတော့ဘုန်းကြီးကျောင်းကံကိုလာရောက်ကြတဲ့အာဘော်တွေအများကြီးရှိတယ်။ဦးဇင်းတို့လည်းပဲကြားရပါတယ်။ဒီတော့ဦးဇင်းကဒီပလင်မော်ကပြောတဲ့စကားမိုက်ရှိကတရားပလင်မော်ကပြောတဲ့စကားဆိုတော့တချို့ပါဠိတွေသတိထားရတယ်ပေါ့နော်။ဆိုတော့ဦးဇင်းတို့ကဒီလိုပါပြောတဲ့သဘောတရားကတကယ်လို့အဲ့လိုသာသနာ့ဘပုဂ္ဂိုလ်တွေကမေးလိုက်ရင်မိမိဗုဒ္ဓဘာသာဝင်ဖြစ်တဲ့ကစားအမြင်မတူရင်အာယုံမကြဘူး။ဒီကြောင့်မင်းတို့ဘာကြောင့်တောက်လျှောက်သွားနေကြတာတုံးမိလာရင်တက္ကမကြီးတို့တက္ကမကြီးတို့ဘယ်လိုဖြေမလဲဘယ်လိုဖြေမလဲဒုက္ခရဲ့အဆုံးကိုပိုင်းခြား၍သိခြင်းအကျိုးမှာဒုက္ခရဲ့အဆုံးကိုရဖို့ရောက်ဖို့အတွက်ငါတို့တရားတွေနာကြားပြီးတော့တရားတွေကျင့်သုံးပြီးတော့ဒီဒုက္ခရဲ့အဆုံးကိုပိုင်းခြား၍သိခြင်းအကျိုးမှာဒီကြောင့်ငါကိုသွားတယ်လို့ပြောလို့မရဘူးလားမ
ရပါဘူး
စားဖို့သွားဖို့လာလာတက်တက်မဟုတ်ဘူးဟုတ်လားနော်ဒီကြတဲ့စိုးစိုးတက္ကမကြီးပြောသလိုလူကိုတန်းကိုတော့ပါပါသေးတယ်ဟုတ်လ
ား
ဒါလည်းပဲလူတန်းတန်းနာလည်းပဲဒုက္ခရဲ့ကုန်ခြင်းအကြောင်းတစ်ခုပါပဲဟုတ်ရဲ့လားဒုက္ခကုန်ခြင်းဒုက္ခရဲ့အပိုင်းအခြားကိုသိခြင်းအတွက်အထောက်အပံ့တစ်ခုပါပဲဒီကြတဲ့ကတခါဒီကြောင်းတော်ကိုရောက်လာပြီးတော့တခါဗုဒ္ဓံတရဏံကိစ္ဆာမိစိုးစိုးကလည်းပဲဆောက်တည်လိုက်ကြပဲမဟုတ်လားဒီလိုတရဏဂုံသုံးပါးကိုလည်းပဲဆောက်တည်တာဟာဒုက္ခကိုပိုင်းခြားပြီးသိခြင်းအကျိုးငါတယ်မှာလည်းပဲသူကပါပါတယ်နောက်တစ်ခု၅ပါးသီလပါဏာတိပါဒအစရှိတဲ့၅ပါးသီလကိုလည်းပဲအတိတ်တိုင်းကျင့်သုံးခံယူဆောက်တည်ကြတယ်မဟုတ်လ
ား
ဒါလည်းပဲဒုက္ခရဲ့ဗါလဲအဆုံးကိုပန်းချမ်း၍သိခြင်းအကျိုးမှာအကြောင်းအထောက်ပံ့ပါပဲဟုတ်ရဲ့လား ဆိုတော့ဒီလိုမျိုးကောင်းမှုကုသိုလ်တွေကဒုက္ခရဲ့အဆုံးအပန်းချမ်းကိုသိဖို့လို့မြတ်စွာဘုရားရှင်ကိုရောမြတ်ရဲ့ဟိုရှိရှိကာလသာသနာ့ဥကာလပုဂ္ဂိုလ်တွေကအဲ့လိုဖြေကြားခဲ့တယ်တခါကြီးတို့တခါကြီးတို့ဒီကြောင်းကံတွေပဲလာရောက်ကြတယ်တခြားကြောင်းကံကြီးလည်းပဲတွားပြီးတော့ကုသိုလ်တွေပြုလုပ်ကြတာမဟုတ်လားရည်ရွယ်ချက်ကနောက်ဆုံး main point ကပါလေဒုက္ခရဲ့အပိုင်းအခြားကိုသိခြင်းပါဟုတ်လားနော်ဆိုတော့ဒီအတွက်ငါဒီအတွက်ကိုတွားပြီးတော့တခြားကြောင်းကံကြီးလည်းပဲတွားကြတယ်လောကချမ်းသာဘုရားကြောင်းကိုလည်းပဲလာပြီးတော့တရားတော် ားလို့တွေ나ယူမှတ်သားကြတယ်ဟုတ်ရဲ့လားဆိုတော့အဲ့ဒီမှာသူတို့ကဖြေခဲ့တာကြီးမြတ်စွာဘုရားကြောင့်ရောက်တဲ့အခါကျတော့ဘုန်းတော်ကြီးတော်မူသောမြတ်စွာဘုရားတဲ့သာသနာ့ဘကာလကပုဂ္ဂိုလ်တွေသာသနာ့ဘကပုဂ္ဂိုလ်တွေတပည့်တော်တို့ကိုမေးလို့တပည့်တော်တို့ဒီအတိုင်းပဲဒုက္ခတာဟောအဟုသောပရိညာဌံဘဂဝတိဗျာမစီယံဟုတ်တတိဆိုတဲ့စကားလေးနဲ့တပည့်တော်တို့ဖြေချခဲ့တယ်ဗျာတဲ့အဲ့ဒီစကားဖြေချခဲ့တာများတဲ့ဒကမကြီးတို့မှတ်ထားဒီနေရာလေးမှာအရေးကြီးတယ်ပြောချင်တာလေးကဘုဒ္ဓဝါဒီနောစီဝဘဂဝတော်ဟောမှာဘုဒ္ဓဝါဒီနောစီဝဘဂဝတော်ဟောမှာဆိုတာဒီပြည်တော်တို့ဖြေကြားခဲ့တာများဖះပြန်တိုက်ကြည့်တာသူကဖះနဲ့လေဖះစီကိုပြန်လျှောက်ပြီးတော့အဲ့ဒီပိဋကတ်တွေကတပိသာတန်ဃာနဲ့တပိတ်တကာဓမ္မတွေကဖះစီကိုပြန်လျှောက်ထားပြီးတော့ဖះစီကိုပြန်တိုက်ကြည့်မြတ်စွာဘုရားရဲ့ဗုဒ္ဓဝါဒီနောစီဝဘဂဝတော်ဟောမှာဒီအိဗေကဒီပြည်တော်ကိုခြေချားခဲ့တာများဘုရားရဲ့မြတ်စွာဘုရားရဲ့အလိုတော်ကြားဟုတ်ပါရဲ့လားဘုရားဒီမိုင်းတို့ဒီစကားလေးမှတ်သားစရာနော်ခဏလေးမငိုင်းနိုင်အောင်နော်အားရစိုက်ဘယ်လိုလဲဦးဇင်းတို့ကကောင်းငယ်ခြင်းတို့တစ်ခါတစ်ခါမှအပြင်းမပြောလိုက်ပြီမယ်တစ်ခါတစ်ခါကုသဘောနဲ့ကိုပြောလိုက်ပြီမယ်လို့တက်ကဒီလူကြီးရဲ့အာဘော်နဲ့ထာဝရမိသားစုမှာဆိုရင်မိဘရဲ့အာဘော်နဲ့ကျောင်းမှာဆိုရင်ဆရာရဲ့အာဘော်နဲ့နေရာတစ်ခုမှာဆိုရင်အကြီးအကဲရဲ့အာဘော်နဲ့ကဲ့ညီရလားဖေဟာဆိုတဲ့သဘောနဲ့တော့မတူဘူးလားဆိုတော့တကယ်လို့ကိုကကို့အာဘော်နဲ့ကို့နှလုံးသွင်းနဲ့ကို့ညာပြောမိလိုက်ရင်လွဲသွားမှာဆိုလို့မြတ်စွာဘုရားအကြောင်းရောက်တဲ့အခါကျတော့ဩဗုဒ္ဓဝါဒီနောစီဝဗုဒ္ဓဝါဒီနောဆိုတာမြတ်စွာဘုရားဟောတော်မူတဲ့ဝါဒတွေနဲ့တပည့်တို့ကဲ့ညီပါရဲ့လားဘုရားလို့ပြောတာဒါနံပါတ်1เนาะနောက်ပြီးတော့ဘာပြောလို့ဆိုတော့ဗုဒ္ဓဝါဒီနောစီဝဘဂဝါတော်ဟောမှာနောက်တစ်ခါပါလဲကိုစီအင်းပါလဲနောက်တစ်ခုကကျတော့နာသဘဂဝန္တံအဘူတိနာအဘစိတ်ခံမှာနာသဘဂဝန္တံအဘူတိနာအဘစိတ်ခံမှာဆိုတဲ့စကားလေးကဒီဗီဒီယိုလိုဒီလိုဖြေကြားခဲ့ခြင်းဟာတဲ့မြတ်စွာဘုရားကိုမြမဟုတ်မှန်သဘောလေးတွေနဲ့အပုတ်ချပြီးတော့မဟုတ်မမှန်စွဆွဲရာများရောက်သွားနိုင်ပါသလားဗျာသူတို့ပြောခဲ့တဲ့စကားလေးကအမှန်တော့အမှန်ပဲဒါပေမဲ့လို့မှားနေမှာဆိုလို့ဒီလိုဖြေဆိုခဲ့ခြင်းအပြင်မြတ်စွာဘုရားကိုမဟုတ်မမှန်သောစကားဖြင့်စွဆွဲရာတက်ရောက်သွားမှာဆိုလို့မြတ်စွာဘုရားကိုလာပြီးတော့ရှောက်ထားပြီးတော့တိုက်ကြည့်တာဒီစကားလေးလည်းပဲသတိထားစီရနော်ဒကာကြီးတို့ဒကာမကြီးတို့အပြင်မှာပြောကြတဲ့စကားတွေဩဒီကြောင့်ကံရဲ့အာဘောဒီတန်ဃာတော်လေးရဲ့အာဘောနဲ့မတို့ပြောခဲ့တာလေအပြင်မှာများဟုတ်များဟုတ်ရဲ့လားကံញံကံညီရဲ့လားဆိုတဲ့သဘောတရားလေးကိုထောက်ထားပြီးတော့အာဘောလွဲချော်ရင်မဟုတ်မမှန်ကဲ့ရဲ့တဲ့သဘောလေမတက်ရောက်သွားနိုင်ဘူးလားဒါကြောင့်မြတ်စွာဘုရားနဲ့ဒီဗီဒီယိုပြောခဲ့တဲ့စကားလေးကအဘူတေနာမဟုတ်မမှန်သောစကားဖြင့်ဟုတ်လားအဘာစိတ်ခါမှာဆွဆွဲရာများတက်ရောက်သွားနိုင်ပါလားဗျာနောက်တစ်ခုကဓမ္မတသာနုဓမ္မံယာကရောမှာနံပါတ်3ပါပြန်ပြောကြည့်ပါဦးဓမ္မတသာနုဓမ္မံယာကရောမှာတရားအားလျော်စွာဖြည့်ဆူခဲ့တာများဟုတ်ပါရဲ့လားဗျာပါတယ်လေတရားအားလျော်စွာဖြည့်ဆူခဲ့တာများဟုတ်ပါရဲ့လားဗျာတစ်ခါတစ်ခါကျတော့အဲ့လိုပေါ့ကိုပြောလိုက်တဲ့စကားလေးကတရားလမ်းချော်သွားတာလေးရှိတယ်လေမှန်တဲ့ခြင်းကိုပြောလိုက်တာလေကောင်းတဲ့ခြင်းကိုပြောလိုက်တာလေကဖះဟောတဲ့တရားတော်တွေနဲ့မှတ်လျော်ပဲနဲ့အဓမ္မဘက်ကိုဓမ္မဘက်ကိုမသက်ရောက်ပဲနဲ့အဓမ္မဘက်ကိုသက်ရောက်သွားတာမျိုးတွေရှိတတ်တယ်။ဒီအာဘောကိုမမီပဲနဲ့အာဘောချော်သွားတာတွေရှိတတ်တယ်။ဒါကြောင့်တပည့်တော်တို့ဖြေကြားခဲ့တာများတယ်။တရားအားလျော်စွာမြန်သက်ရောက်ပါရဲ့လားဖះလို့မြတ်စွာဘုရားကိုနံပါတ်3အနည်းနဲ့မိကိုလျှောက်ပြီးတဲ့ခါကျတော့တိုက်ကြည့်တာပေါ့နော်။နောက်တစ်ခုနံပါတ်4အရာနာသကောစီတဟဓမ္မီကိုနာသကောစီတဟဓမ္မီကိုဝါဒာနုဝါဒောဂါရရှံဌာနံအဂစ္စတိနာသကောစီတဟဓမ္မီကိုနာသကောစီတဟဓမ္မီကိုဝါဒာနုဝါဒောဂါရရှံဌာနံအဂစ္စတိတပည့်တော်တို့ဒီလိုဖြေကြားခဲ့တာကမြတ်စွာဘုရားကိုကဲ့ရဲ့တယ်လို့များဖြစ်သွားသလားဗျာနှစ်ချုပ်နောက်တစ်ခုကကဲ့ရဲ့တလို့ဖြစ်သွားနိုင်သလားဗျာတဲ့ဒါမှတ်သားစီရာလေးတွေเนาะဩတပည့်တော်တို့အပြင်မှာပြောလိုက်တာဗျာသူတို့ကိုဖြေခဲ့တာ ဒီတိုင်းဖြေခဲ့တာဒီလိုဖြေခဲ့ခြင်းကပြောဆိုခဲ့ခြင်းကမြတ်စွာဘုရားကိုကဲ့ရဲ့တလို့များဖြစ်သွားနိုင်ပါလားဘုရားဆိုတဲ့စကားလေးခုနဲ့မြတ်စွာဘုရားကိုကိုဒီတပိသတန်ဃာတော်တွေနဲ့တပိယင်းတကာယင်းတွေကရှောက်ထားကြတဲ့အခါမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကသင်တို့ပြောခဲ့တဲ့ဟောဒီစကားလေးခုအတိုင်းပဲမမားဘူးတဲ့အလုံးအမှန်တွေပဲတဲ့ဘလို့လဲဘလို့မှန်တာလဲဆိုလို့ရှိရင်ဘုဒ္ဓဝါဒီနောစီဝဘဂဝါတော်ဟောမှာမြတ်စွာဘုရားရဲ့အလိုတော်ကြဒီပြည်တော်တို့ဖြေခဲ့တာများဟုတ်ပါရဲ့လားဘုရားလို့မေးတဲ့အခါမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကအေးဟုတ်တယ်ငါဘုရားရှင်ကိုတော်ကြအလိုကြသင်တို့ဖြေခဲ့တာပဲလို့မြတ်စွာဘုရားရှင်ကိုတော်မြတ်ကနံပါတ်1ကိုဖြေပါတယ်နောက်နံပါတ်2အနေနဲ့လည်းပဲနာသဘဂဝန္တအဘူဒိနအဘာစိခာမမြတ်စွာဘုရားကိုမဟုတ်မမှန်သောစကားဖြင့်စွပ်စွဲရာများရောက်သွားနိုင်ပါသလားဘုရားလို့မိတဲ့အခါမှာလည်းပဲငါဘုရားကိုသင်တို့တို့ကမဟုတ်မမှန်သောစကားဖြင့်ဖြေဆိုခဲ့သည်ညာမဟုတ်ဘူးပြောဆိုခဲ့သည်ညာမဟုတ်ဘူးငါဘုရားရဲ့အလိုတော်ကြအမှန်အတိုင်းအမှန်အတိုင်းဆိုတဲ့ဥစ္စာပွင့်ပေါ့နော်အမှန်အတိုင်းဖြေဆိုခဲ့တာပဲချက်သားတို့နံပါတ်3အနည်းငယ်ကဓမ္မတဇာနုဓမ္မံဗျာန်တော်မှာဒီလိုတို့ဖြည့်စုခဲ့တာကတရားအားလျော်စွာဖြည့်စုခဲ့တာများဟုတ်ပါရဲ့လားဗျာဟုတ်တယ်จิตတော်သင်จิตတော်ဖြည့်စုခဲ့တဲ့စကားတွေကတရားအားလျော်စွာဖြည့်စုခဲ့တာတွေပဲတဲ့နောက်တစ်ခုကပါလေနာသကိုစီတဟဓမ္မီကိုဝါဒာနုဝါဒောအာနဝါဒာနုဝါဒောဂါရန်ရှန်ဌာနံအဂစ္စတိသင်จิตတော်ဖြည့်စုခဲ့တာကငါဘုရားကိုကဲ့ရဲ့ရမရောက်ပါဘူးတဲ့အမှန်အတိုင်းဖြည့်စုခဲ့တာတွေကြီးပါပဲတဲ့ဒီစကားလေးခုကိုမြတ်စွာဘုရားရှင်ကိုရမြတ်ကမေးတိုင်းမေးတိုင်းဒီပဉ္စနာပရိသတ်တွေနဲ့သဘောတူညီစွာဖြင့်အမှန်အတိုင်းဖြည့်စုခဲ့ပါတယ်ရေလို့မြတ်စွာဘုရားကဖြည့်စုသူများအလုံးကိုထောက်ခံခဲ့တယ်ဟုတ်ရဲ့လားဒီအတိုင်းပဲဒကာဒကမပေါင်းသူတော်ကောင်းတို့လည်းပဲမြတ်စွာဘုရားရဲ့အလိုတော်ကြသံဃာတို့ရဲ့အလိုတော်ကြဘုန်းကြီးကျောင်းကံတို့ရဲ့အလိုတော်ကြဖြစ်ဖို့အရေးကြီးတယ်เนาะကြိုးစားပြီးတော့ဖြေကြတဲ့အခါသာသနာ့ဘပုဂ္ဂိုလ်တွေကမေးတဲ့အခါမှာဒီသဘောတရားလေးတွေအကျုံးဝင်အောင်ဖြေထားဖို့အရေးကြီးတယ်เนาะမိမိတို့သာသနာ့ဘပုဂ္ဂိုလ်ကမဟုတ်ပြီးမယ်လို့လည်းပဲဗုဒ္ဓဘာသာဝင်တွေဖြစ်တဲ့ပုဂ္ဂိုလ်တွေအခြားသောပုဂ္ဂိုလ်တွေကကိုတို့ပရိသတ်တို့ကိုမေးလာတဲ့အခါမှာဒီသဘောတရားလေးတွေအကျုံးဝင်အောင်ဖြေဖို့အရေးကြီးတယ်เนาะနောက်တစ်ခုရှိသေးတယ်မြတ်စွာဘုရားရှင်ကိုရောင်မြတ်ကဘာပြောတုံးဆိုတော့ချစ်သားတို့တဲ့သင်တို့ဖြေခဲ့တာတွေအလိုမှန်ကန်နေတဲ့အကုန်လုံးမှန်တယ်ဒါပေမဲ့လို့ဒါလေးထည့်ပြောလိုက်ကြအောင်တဲ့ဗားတယ်ဗားလေးထည့်ပြောလိုက်ကြအောင်ဗားလေးတော့ဒါလေးရဒါလေးမပြောရသေးဘူးနော်ဒါလေးကဗားလေးလို့ဆိုတော့အဋ္ဌိပနာဟုသောမကောတဲ့မကဆိုတာသိလားတခါကြီးတို့ဒကမကြီးတို့မကသိတယ်မဟုတ်လားဗားလုံးမကမက္ကင်ရှိပါအကျင်တရားနော်မက္ကဆိုတာပါဠိလိုမက္ကဟုတ်တယ်ဒကမာကြီးပြောတာမှန်တယ်လမ်းမက္ကလမ်းအဋ္ဌိပနာဟုသောမက္ကောအဟုသောငါရှင်တို့မက္ကောမက္ကီအဋ္ဌိရှိသေး၏တဲ့အဋ္ဌိရှိသေး၏တဲ့ဒါကြောင့်အဋ္ဌိပနာဟုသောမက္ကောအဋ္ဌိပฏิပဒါပฏิပဒါဆိုတာဘာလို့အကျင်ဟာလမ်းအကျင်မက္ကအကျင်နော်အကျင့်တရားလည်းပဲရှိသေးတယ်တဲ့အဋ္ဌပနာဟုသောမကောပฏิပဒါအေတတဒုက္ခတပရိညာတိတဲ့အေတတဒုက္ခတပရိညာတိဒီဒုက္ခရဲ့အဆုံးကိုအပိုင်းအခြားပြုခြင်းပါဘာတွေရှိသေးတုံးလို့တကယ်လို့ညာသင်တို့နောက်တစ်ခါသူတို့ကမေးခဲ့ရင်မက်ကမက်လည်းပဲရှိသေးတယ်တဲ့လမ်းစဉ်ရှိတယ်ပေါ့နော်လမ်းစဉ်ပေါ့ဒီဒုက္ခရဲ့အပိုင်းအခြားကိုပြုခြင်းကဘာလဲလမ်းစဉ်ရှိသေးတယ်လို့လည်းပဲဖြေခဲ့ကြအောင်နဲ့ဟုတ်လားလမ်းစဉ်မှတ်တာเนาะနောက်တစ်ခုကအဲ့ဒီလမ်းစဉ်ဒုက္ခရဲ့အပိုင်းအခြားကိုပြုခြင်းကအကျင့်လည်းပဲရှိသေးတယ်လို့ဖြေခဲ့ကြအောင်နဲ့မြတ်စွာဘုရားကတပိတ္တကဓမ္မတွေကိုမှာခဲ့ကြတယ်လမ်းစဉ်လည်းပဲရှိတယ်ထိုလမ်းစဉ်ရဲ့အတိုင်းအကျင့်လည်းပဲရှိတယ်လို့ဖြေခဲ့ကြအောင်ကဲဒကာကြီးတို့ဒကာမကြီးတို့လည်းပဲဒီတိုင်းကြိုးစားပြီးတော့ဖြေကြရမယ်เนาะဒီတော့တရားကြီးတို့ဓမ္မကြီးတို့အာလုံးလည်းပဲဒီမက်ကလမ်းစဉ်အကျင့်ကိုလည်းပဲသိပြီးသားပဲဘာတွေလဲလမ်းစဉ်တွေကသမ္မာဒိဋ္ဌိသမ္မာပညာပါသမ္မာဝါစာသမ္မာကရဏသမ္မာအာစီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိအဲသမ္မာသမာဓိအောင်သမ္မာတတိကစလို့သမ္မာသမာဓိအောင်မက်က ဲ့အဲ့ဒီဒုက္ခရဲ့အဆုံးကိုရောက်ဖို့ဒုက္ခရဲ့အပိုင်းအခြားကိုသိဖို့အတွက်အဲ့ဒီလမ်းစဉ်ကြီးအကျင့်ရှိတယ်လမ်းစဉ်ကြီးရှိတယ်အကျင့်ကြီးရှိတယ်ဆိုတာကိုလည်းပဲနောက်တစ်ခါပြောခဲ့ဦးနဲ့အဲ့ဒီတော့ဦးဇင်းတို့ကမြတ်စွာဘုရားရဲ့သာသနာတော်ရဲ့အယူအဆမြတ်စွာဘုရားရဲ့အယူအဆကအဲ့ဒီဒုက္ခရဲ့အဆုံးကိုရောက်ဖို့ဒုက္ခရဲ့အပိုင်းအခြားကိုသိဖို့ကဒီလိုအကျင့်မြတ်တွေကိုကျင့်မှရောက်မယ်လို့ပြောတာနဲ့မတူဘူးလားအဲ့တော့ဦးဇင်းတို့ပြောလိုတာကဒီနေရာမှာတစ်ဆင့်ပြောချင်ပါသေးတယ်ဒီတရားတော်တွေကိုနာယုံနဲ့မပြီးနိုင်ဘူးเนาะစာရိဦးဇင်းတို့တရားတော်တွေကိုဖတ်ယုံနဲ့မပြီးနိုင်ဘူးဆိုတော့ကျင့်သုံးမှုလိုတယ်ရှုမှတ်ဖို့လိုတယ်စင်ကျင်မှုလိုတယ်ဆိုတဲ့သဘောတရားတွေမပါဘူးလား
ပါပါ
ဒါကြောင့်ဒီသဘောတရားအားလျော်စွာယောဂီတို့လည်းပဲမကျင့်သုံးကြဘူးလားကျင
့်သုံးပါတယ်
နှလုံးမသွင်းကြဘူးလား
သ
ွင်းပါမရှုမှတ်မစင်ကျင်ကြဘူးလား ရှုမှတ်စင်ကျင်နေကြတာပဲမိမိတို့တက်အားတလောက်ပေါ့နော်ဘာဖြစ်လို့လို့ဆိုတော့မိမိတို့ကသာသနာတော်တွေမှာခြေဆုံးဖြစ်ပြီးတော့ဝင်လာသေးတဲ့ပုဂ္ဂိုလ်တွေမဟုတ်သေးတော့ဟုတ်လားအချင်းပြေးပြီးတော့ဦးဇင်းတို့ကတရားတော်မှာတရားဒဂမအပေါင်းသူတော်ကောင်းတို့ကအပြည့်တော်လည်းပဲဘယ်ဟုတ်အောင်လဲသို့တော်ရသလောက်စူးစမ်းပြီးတော့စီးပူးနေကြတာမဟုတ်လားရသလောက်စူးစမ်းပြီးတော့ကြင်ကြံကြိုးကိုအားထုတ်နေကြတာမဟုတ်လားအဲ့ဒီလိုတဲ့မြတ်စွာဘုရားရဲ့သာသနာတော်တွင်မှနေပြီးတော့သုသောတရဏဂုံသုံးပါးကိုလည်းပဲအခြေခံနေ၅ပါးသောသီလကိုလည်းပဲကျင့်သုံးခံယူဆောက်တည်တယ်။ဒီတခါမေကင်၈ပါးအကျင့်တရားကိုလည်းပဲထပ်ပြီးတော့ကျင့်နေ။နောက်တခါစိဉ္ဇေဒုက္ခရောက်နေကြတဲ့ပုဂ္ဂိုလ်တွေကိုလည်းပဲပံ့ပိုးကူညီတယ်။လူအချင်းချင်းကိုချင်းစာလို့မေတ္တာထားတယ်။သက်ရှိတ္တဝါတွေအပေါ်မှာလည်းပဲမေတ္တာထားတယ်ဆိုတော့အကျင့်တရားတွေစုံမသွားဘူးလား။အဲ့ဒီအကျင့်တရားတွေစုံစုံလင်လင်နေတဲ့ပြင်းပြင်းပြပြညာတကယ်လို့မိမိကစရဏမှန်မှန်ကန်ကန်ကြိုးစားရှုမှတ်ပွားများမယ်ဆိုရင်တဲ့ဘယ်ကိုရောက်သွားနိုင်လဲဒုက္ခရဲ့အဆုံးကိုမရောက်နိုင်ဘူးလားဒုက္ခကိုလည်းပဲပိုင်းခြားပြီးတော့မသိနိုင်ဘူးလားသ
ိနိုင်ပါ
ဘူးဒီတော့ယောဂီအပေါင်းသူတော်ကောင်းတို့ကုသိုလ်တို့ဗုဒ္ဓဘာသာသာသနာတော်ကနောက်ဆုံးပန်းနိုင်ကဒုက္ခရဲ့အဆုံးကိုရောက်ဖို့ပဲဒုက္ခရဲ့ပန်းနိုင်ကိုရောက်ဖို့ပဲဒုက္ခကိုပိုင်းခြားပြီးတော့သိဖို့ပဲဟုတ်ရဲ့လား ဒီဒုက္ခရဲ့အဆုံးကိုရောက်ခြင်းကဆင်းရဲဒုက္ခကိုသိခြင်းကဆင်းရဲဒုက္ခကိုပိုင်းခြား၍သိခြင်းအကျိုးကမိမိတို့ဒါနတွေလည်းပဲပြုလုပ်ကြတာပဲသီလတွေလည်းပဲစောင့်တည်ကြတယ်ဟုတ်လားဘာဝနာတွေလည်းပဲပွားများကြတယ်ကုသိုလ်မျိုးစုံစီးပူးစောင့်တည်ကြိုးစားအားထုတ်ကြတာဟာဒီအတွက်ပဲဟုတ်ရဲ့လားဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကမဟာဝကပါဠိတန်ယုတ်ပါဠိတော်မှာအဝိဇ္ဇာဝက်ဟုတ်လားကိမထိယတုတ်တာမှာအဲ့ဒီအတိုင်းမြတ်စွာဘုရားရှင်ကိုရောမြတ်ထံမှာလာရောက်နင်းမြန်းကြတယ်ဒကာဒကမတွေကိုဒီအတိုင်းချေချားခဲ့မှုတဲ့ယောဂီတို့ယောဂီတို့လည်းပဲဒီအချိန်မှာယခုကဲ့သို့လောကချမ်းသာဘုရားကြောင့်ဝိစနီနေ့တိုင်းလာရောက်ပြီးတော့သင်္ဍန်းနေသင်ယူကြတယ်ဟုတ်လားသင်္ဍန်းတွင်လာပြီးတော့သင်လိုက်တာဟာတကယ်တော့ဒကာတို့ဒကမတို့ယောဂီတို့အတွက်အလွန်အကျိုးများတယ်ယခုကဲ့သို့တရားလေးဒီနဲ့မကွာမကွာထိတွေ့နေရတာတော်တော်ပဲအကျိုးများပါတယ်။ဦးစင်းကစောစောကဗုဒ္ဓံတဏံကိစ္ဆာမိဆိုရင်းနဲ့မဆိုရင်ဆရာတော်ကြီးပြောခဲ့တဲ့ဩဝါဒလေးတွေသွားပြီးတော့နားနဲ့တတိသွားရလိုက်တာလေ။အော်ငါတို့ငယ်ငယ်ကလေးတွေကစောက်တည်ခဲ့တဲ့တဏံဂုံသီလတွေဒီကနေ့ထင်အောင်တဏံဂုံသီလတွေစောက်တည်ရတာ။တာမန်လောကီအကျိုးလောက်မျိုးကိုယုံနေတော့ငါတို့ဒီကနေ့ထင်အောင်ဒုတုတုမစောက်တည်ဘူးဟိမဆိုဘူးဟိဗျာဆရာတော်ကြီးကလေ။ဆိုတော့ပြောကြည့်တာကဒီဒုက္ခရဲ့အဆုံးထိအောင်ဒီတဏ္ဏဂုံရဲ့ဆောက်တည်ခြင်းရဲ့အကျိုးတွေကရနိုင်ရင်ငါးပါးသီလနဲ့ကျင့်သုံးခံယူဆောက်တည်ခြင်းကဟောဒီဒုက္ခရဲ့အပိုင်းအခြားကိုပိုင်းခြား၍သိခြင်းအကျိုးငါတွေဒီဖြစ်နိုင်တယ်။ဒါကြောင့်မိမိတို့ဆိုတဲ့တဏ္ဏဂုံမိမိတို့ကျင့်သုံးတဲ့ငါးပါးသီလဟာသာမန်အကျိုးပေးမျှမဟုတ်ဘူး။ဒုက္ခရဲ့အဆုံးအထိကိုရောက်နိုင်နေရလို့ပို့ပြီးတော့မိမိတို့ရဲ့တဏ္ဏဂုံအပေါ်မှာတန်ဖိုးထားမိမိတို့ဆောက်တည်ထားတဲ့၅ပါးသီလကိုလည်းပဲတံပိုးထားပြီးတော့စထဲတိုးပြီးတော့ရိုးရိုးသေးသေးကြိုးစားလို့ဆောက်ပြီးရိုးရိုးသေးသေး၅ပါးသီလကိုလည်းပဲကျင့်သုံးဒီအခြေံသီလနဲ့တဏ္ဏဂုံကိုအခြေခံပြီးတော့စောစောကပြောတဲ့ဗာလဲဓမ္မတတိဓမ္မဝါစာအစရှိတဲ့ပြည့်ဓမ္မသင်္ကပ္ပဓမ္မဒိဋ္ဌိဓမ္မဝါစာဓမ္မကမ္မန္တဓမ္မအာဇီဝဓမ္မဝါယမဓမ္မတတိဓမ္မသမာဓိဆိုတဲ့မဲ့ကင်ရှိမြတ်မဂ္ဂင်၈ပါးအကျင့်တရားတို့ကိုအရင်ကပြောသလိုပါလေအရာကဝိနည်းပရိယောသနာဟောတိဒေါသဝိနည်းပရိယောသနာဟောတိမောဟဝိနည်းပရိယောသနာဟောတိ ဒေါသတွေကင်းနေထိအောင်နဲ့မောဟတွေကင်းနေထိအောင်လောဘတွေကင်းနေထိအောင်အဲ့ဒီမက်ကင်ရှိပါအကျင့်တရားတို့ကိုကြင့်ကြံကြိုးကိုအားထုတ်ကြရမှာယောဂီတို့ဟုတ်ရဲ့လားယောဂီတို့ကဒီတိုင်းသိထားတယ်မဟုတ်လားတတ်နိုင်နေများလည်းပဲအိမ်မဝကြောင်းမှာပါကြင့်သုံးကြရဲ့လားနိုင်နေများကြင့်သုံးကြပါတယ်နော်ဦးဇင်းတို့ခုခေတ်ကာလမှာသာသနာကတပြည်းပြည်းအပြားကိုရောက်လာတဲ့အခါကျတော့ဗုဒ္ဓရဲ့အလိုတော်ကြမြတ်စွာဘုရားရဲ့အလိုတော်ကြသာသနာတော်တွေကအပြုအမူတွေတပြည်းပြည်းပါလာတယ်ပါလာတဲ့ခေတ်ခါမှာတရားဓမ္မပေါင်းသူတို့ကောင်းဒီဘုန်းကြီးကျောင်းကိုလာရောက်လာတာကျေးဇူးတင်စရာပဲဒီတိုင်းမဲတရားတော်တွေကိုနားလာကျေးဇူးတင်စရာပဲကုသိုလ်ကောင်းမှုတွေပြုလုပ်တာကျေးဇူးတင်စရာပဲဒုက္ခရဲ့အဆုံးပိုင်းချကိုရဖို့ရောက်ဖို့ကျင့်သုံးနေကြတဲ့ပုဂ္ဂိုလ်တွေကိုတွေ့ရမြင်ရတာကျေးဇူးတင်စရာပါပဲ။ဘာကြောင့်လဲ?မိမိမှအခြားမိမိမှတပါးအခြားသောပုဂ္ဂိုလ်တွေကိုကြည့်လိုက်ကဲ့ရတာမဟုတ်ဘူးနော်။အများတလေအာယုံပြုတ်နေကြတဲ့သဘောတဘာဝတွေလောကထဲမှာတက္ကရာကမတို့အပြင်မှာတွေ့နေကြတာပဲ။အခြားသူတောင်မကြည့်နဲ့မိမိကိုယ်ကိုမိမိပြန်စစ်ရင်တောင်မှဘုန်းကြီးကျောင်းကံကိုရောက်လာတဲ့အခက်အခါမှနှလုံးသွင်းကတမျိုးအပြင်းမာရောက်သွားတဲ့အခါအချမ်းပတ်ဝန်ကျင်နဲ့တွေ့ကြုံတဲ့အခါမှာနှလုံးသွင်းကတမျိုးအမျိုးမျိုးမဖြစ်တတ်ဘူးလား
ဖြစ်
တတ်တယ်ယောဂီတို့ဒါကြောင့်မိမိတို့ကဘုန်းကြီးကျောင်းကံကိုရောက်လာတဲ့အခါမှာဒါနအစရှိတဲ့ကုသိုလ်တွေလေးပဲတတ်နိုင်သမျှကြိုးစားပြီးတော့ပြုကြဟုတ်လားနော်သီလအစရှိတဲ့ကုသိုလ်တွေလေးပဲတတ်နိုင်သမျှကြိုးစားပြီးတော့ဆောက်တည်ကြစောစောကပြောခဲ့သလိုတမာဒိဋ္ဌိအစရှိတဲ့မေဂင်ရှိပါအကျင့်တရားတို့ကိုလည်းပဲကြီးကျယ်တိုးပြီးတော့ကြိုးစားလို့ဆောက်တည်ကြနော်ဒါမှမိမိတို့ဘုရားရဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ရဲ့အလိုတော်ကြစောစောကသာသနာဥကာလကဩငါတို့ရှိရှိကနောင်တော်ကြီးတွေငါတို့ရှိရှိကအမတော်ကြီးတွေကျင့်သုံးပွားကြတဲ့တရားအားလျော်စွာဩငါတို့လည်းပဲဒီကနေ့ဒီလမ်းကြောင်းပေါ်မှာရောက်နေကြပြီဒီကြောင်းကံပေါ်မှာရောက်နေကြပြီဒီတန်ဃာတွေနဲ့တွေ့နေကြပြီဆိုတော့ဒုက္ခရဲ့အဆုံးကိုအရောက်သွားဖို့ပဲလိုတယ်ဟုတ်ရဲ့လားဘုလိုကတခါပြောခဲ့ဝိရရှင်အနန္တမထေရဆုံးကံကြွရင်ကြွသွားတဲ့အခါမှာဇာနုသောဏိပုံနှမ်းကြီးရဲ့ယထာကိုတွေ့တော့အော်ဖြစ်သွတ်သွတ်ဖြူတဲ့ဇာနုသောဏိဟာလားဒီပုံနှမ်းကြီးရဲ့ယထာကိုတွေ့တော့အလွန်သာအလွန်တရားသဘောကျလို့သာသနာတော်တွေမှာဟောဒီလိုသွတ်သွတ်ဖြူတဲ့ဟာလားယင်ယထာကြီးအတိအမှန်ပြုတ်လို့ဖန်ကြီးလို့ပြုတ်လို့လို့မရဘူးလားဘုရားဆိုတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကပါလေဒီဇာနုသောဏိယထာကြီးကဲ့သို့လှပတင့်တယ်တဲ့ယင်ကြီးငါတို့ရဲ့သာသနာတော်တွေမှာလည်းပဲပြုတ်လုတ်ပေးလို့ရပါတယ်ဆိုပြီးတော့မြတ်စွာဘုရားကဘာလဲပြုတ်လို့မပေးလိုက်ဘူးလားဘာတွေကိုပြုတ်လုတ်ပေးလိုက်လဲမှတ်မှတ်မိရင်မသိဘူးမှတ်မိရင်သိတယ်မေခင်ရှိပါအကျင့်တရားဟာငါတို့သာသနာတော်တွေကဇာနုသောဏိယင်ယထာကြီးနဲ့တူတဲ့မေခင်ရှိတံအကျင့်မှန်ဖြစ်တဲ့ယင်ကြီးပေါ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ကမပြောခဲ့ဘူးလားဒီယင်ကြီးနဲ့ယောဂီတို့ကဘယ်ထိအောင်ရောက်အောင်သွားခြင်းတယ်လဲနိဗ္ဗာန်ထိအောင်ရောက်အောင်သွားရမယ်ဟုတ်လားနော်စင်ထွယ်ပမာဆိုလို့ရှိရင်လည်းယင်ယထာကြီးတွေမရှိဘူးလားမိမိတို့သွားခြင်းတော့သွားလို့ရတယ်ဟုတ်ရဲ့လားသွားခြင်းတော့သွားလို့ရတယ်မဘုံနိဗ္ဗာန်ကမရောက်သေးရင်နောက်တစ်ခါနတ်ကြီးထိအောင်လည်းပဲဒီမိခင်ရှိတဲ့အကျင့်မှန်ယင်ကြီးနဲ့သွားလို့ရတယ်ဟုတ်ရဲ့လားကြီးတဲ့ချမ်းသာတဲ့ဘဝတွေရောက်အောင်လည်းပဲသွားလို့ရတယ်နော်ဆိုတော့မိမိကဘလောက်တွားကျင်တယ်လဲဘလောက်တွားနိုင်တယ်လဲဘလောက်အာယုံရှိတယ်လဲအပေါ်မှာမူတည်ပါတယ်ယောဂီတို့ကဒါကြောင့်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ရဲ့သာသနာတော်တွေနဲ့ကြုံတဲ့အခါသာသနာပါပုဂ္ဂိုလ်တွေကသင်တို့ဘယ်အတွက်ကြောင့်ညာတွားနေတယ်လဲလို့မေးတဲ့အခါမှာပြောဖို့ကတော့ယောဂီတို့စောစောကပြောတဲ့မေခင်ယင်ကြီးကိုစီးနိုင်တယ်လို့ပဲဟုတ်ရဲ့လားအင်းကိုရောက်ယုံလေးပဲလားမဟာတန်ရောက်ယုံမဲလားနတ်ကြီးရောက်ယုံမဲလားနောက်ဆုံးဒုက္ခတွေဆုံးတဲ့နိဗ္ဗာန်ကိုရောက်ဖို့အထီလားဒါကတော့မိမိတို့ကိုယ်ကိုမိမိတို့ level တွေတတ်မှတ်ပြီးတော့ငါရဲ့စိတ်ဆွမ်းအားငါရဲ့ကုသိုလ်အားငါရဲ့ဆန္ဒအားကနတ်ကြီးရောက်ယုံလားကြည်တဲ့ချမ်းသာယုံလားနိဗ္ဗာန်မဲ့ဖို့ဒုက္ခတွေချုပ်ငိမ့်တဲ့နိဗ္ဗာန်တိုင်အောင်လားဆိုတာကတော့ယောဂီအပေါင်းသူတော်ကောင်းတို့ရဲ့ဝိရိယယောဂီပေါင်းသူတော်ကောင်းတို့ရဲ့ဆန္ဒယောဂီပေါင်းသူတော်ကောင်းတို့ရဲ့ကုသိုလ်တက်ခံအပေါ်မှာမူတည်ပါလေ။ဒါကြောင့်ဒီကနေ့ဇာနုသောဏိဘုံနာကြီးရဲ့မေခင်ယင်ယထာကြီးပေါ်မှာစီရတကယ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ရဲ့မေခင်ယင်ကြီးပေါ်မှာတက်စီမိကြတဲ့ပုဂ္ဂိုလ်တွေ၊ဘုန်းကြီးကျောင်းကံကိုလာရောက်ကြတဲ့ပုဂ္ဂိုလ်တွေ၊မေခင်ရှိတဲ့အကျင့်မှန်တရားကိုကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေအနေနဲ့ကြီးတဲ့ချမ်းသာတဲ့ဘဝကိုရရှိလို့တိုးတက်ကြပါစေ။ဒီတဲ့ ချမ်းသာတဲ့နတ်ပြည်ကိုလည်းပဲရရှိကြပါစေ။ကြည်တဲ့ချမ်းသာတဲ့ဒုက္ခတွေကင်းတဲ့ဆင်းရဲကင်းတဲ့မတ်ဖို့နိဗ္ဗာန်သို့လည်းပဲရရှိအောင်ကျင့်သုံးနိုင်ကြတဲ့သာသနာတော်တွင်ကမြတ်စွာဘုရားရဲ့တပိသာတန်ခါတပိတကားငကမတွေဖြစ်နိုင်ကြပါစေကုန်သတည
်။ဤမာယာဓမ္မလူဓမ္မပฏิပတ္တိယာဘုရားကိုစေမိဤမာယာ
Land my